မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်ဦးဆောင်တဲ့ဆိုရအဖွဲ့တစ်တက်လာပါပြီသမ္မတဒေါ်နယ်ထရမ့်ကသူကျန်းသစ်စာချိန်ဆိုတဲ့ပြီးခဲ့တဲ့ဇန်နဝါရီလ20ရက်တောက်ကြာနေ့ကျန်းသစ်စာချိန်ဆိုပွဲမိန်ကွန်းထဲမှာပြောသွားတဲ့အကြောင်းအရာတွေတဲ့ America First အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးအရင်ဆုံးဦးစားပေးစဉ်းစားတဲ့မူဝါဒတွေခြားမှတ်ကျင့်သုံးသွားမယ်အမေရိကန်ကအလုပ်ကိန်းတွေမဆုံးရှုံးအောင်အမေရိကန်ပြည်သူလူထုချမ်းသာကြွယ်ဝအောင်ဒါယာဝပြောဖူလွန်အောင်ဒီကိစ္စတွေကိုဦးစားပေးစဉ်းစားသွားမယ်လို့ပြောသွားပါတယ်။တနည်းအားဖြင့်ဆိုရင်တော့ကမ္ဘာကြီးရာကိစ္စတွေမှာတခြားကမ္ဘာနိုင်ငံတွေကိုအကူအညီထောက်ပံ့ပေးနေတဲ့ကိစ္စတွေမှာရှော့သွားမဲ့အလားအလာအရေးလက္ခဏာမျိုးပြောသွားတဲ့သဘောပါပဲ။ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကအခုလက်ရှိအခြေအနေမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြေဆန်းခရမ်းပြူစလုပ်နေရတဲ့တိတ်ကိုနုနယ်သေးတဲ့အပြောင်းလဲအခြေအနေမှာပဲရှိနေပါသေးတယ်။ကမ္ဘာနိုင်ငံအသီးသီးရဲ့အားပေးထောက်ခံမှုမပြတ်ဆုံးခြင်းမှုတွေလိုပါတယ်။အထူးသဖြင့်တော့အမေရိကန်လိုဒီမိုကရေစီအင်အားကြီးနိုင်ငံမျိုးတွေရဲ့အားပေးထောက်ခံမှုမပြတ်ဆုံးခြင်းမှုတွေလိုပါတယ်။တကယ်လို့သာသမ္မတထရမ့်အစိုးရကတခြားကမ္ဘာနိုင်ငံတွေကိုကူညီအားပေးထောက်ခံနေတာတွေစောင့်ကြည့်နေတာတွေကိုရှော့ချလိုက်မယ်ဆိုရင်အဲ့ဒီအခြေအနေကမြန်မာနိုင်ငံလိုနိုင်ငံမျိုးပေါ်မှာဘယ်လိုရိုက်ခတ်လာနိုင်ခြင်းရှိပါသလဲ။ဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပင်နေဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူနူးမာဒူးကတော့အမေရိကန်မှာနေထိုင်ပြီးတော့မြန်မာနိုင်ငံနဲ့ကမ္ဘာကြီးရာကိစ္စရပ်တွေကိုမပြတ်စောင့်ကြည့်လေ့လာနေတဲ့ဒေါက်တာတင်းဆွေပါ။နောက်ဒူးကတော့မြန်မာနိုင်ငံတွင်းမှာအခြေစိုက်ပြီးတော့မြန်မာကြီးရာတွေကိုမပြတ်စောင့်ကြည့်လေ့လာဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ဆရာတော်နူးစလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျ။ဆိုတော့ဆရာဒေါက်တာတင်းဆွေရင်ဆုံးသုံးသပ်ပေးပါ။လက်ရှိသမ္မတထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒသည်မြန်မာနိုင်ငံလိုနိုင်ငံမျိုးပေါ်မှာရိုက်ခတ်နိုင်ပါသလား။အဲ့ဒါအရင်သုံးသပ်ပေးပါဆရာ။
ဟုတ်ကဲ့ကျွန်တော်ကတော့အတိုင်းတာတစုံတရာသိတာတဲ့အတိုင်းတရာအတိုင်းတာတစ်ခုထိရိုက်ခတ်နိုင်တယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်နယ်ထရမ့်ကတခြားတခြားသောအမေရိကန်သမ္မတတွေနဲ့မတူတဲ့အနေအထားကိုဟိုရှိတဲ့ပုံကိုကြီးကောင်းတော့ဖြစ်ပါတယ်ခင်ဗျာ။အဲ့သူ policy ကအားလုံးကပဲမျက်လုံးပြူးမျက်စံပြူးဖြစ်ရလာအောင်ရုပ်ောက်ပွဲစီအိုရီကလာနဲ့သမ္မတလောင်နှူးစစ်ကားစစ်ထူပွဲမှာကျွန်တော်တို့သိကြရပါပြီ။အခုလည်းပဲတက်တချင်းသူပြုပင်ပြောင်းလဲမှုအမိတ်တွေကိုတချို့လက်မှတ်ထိုးလာတယ်။အဲ့တော့ဗမာနိုင်ငံနဲ့ပတ်သက်ရင်တော့အိုဘားမားကအရှိတောင်အာရှနဲ့ရှေ့အာရှကိုအာယုံစိုက်တဲ့ policy ကနေဒေါ်နယ်ထရမ့်ကပြောင်းမလာဆိုတဲ့အချက်တခု။နောက်တစ်ခါသူ့ရဲ့အဓိကဒီဝေးပြိုင်ပဲဖြစ်တဲ့တရုတ်နိုင်ငံပေါ်မှာသူပြောင်းလဲဆက်ဆံတဲ့ policy တခုကျွန်တော်နိုင်ငံကအင်ဂျင်နီယာလည်းဖြစ်တယ်အားလည်းကြီးတယ်နောက်တစ်ခါအတားချသောအကြောင်းချက်ပုံမျိုးများတော်တော်များများကြောင့်တရုတ်နိုင်ငံတွေကမကင်းတာမလွဲတာနဲ့မိကိုမှုတွေရှိနေတော့ကအဲ့ဒီအပြောင်းလဲမှာကျွန်တော်တို့လည်းရက်ခတ်ခံရမယ်နောက်တတိယချက်ကတော့ဟိုနိုင်ငံရဲ့အယူအဆပေါ့နိုင်ငံရဲ့အယူအဆမှာဒီမနိုင်ငံကလွတ်လပ်ရေးကိုကျိုးပန်းစဉ်ကာလကလက်ဝဲယူဆတွေလွန်မိုးတဲ့အယူဆနဲ့ကျွန်တော်တို့ကလုပ်လိုက်ရခဲ့ကြတယ်။အဲ့ဒီနောက်မှာအာဦးနေဝင်လက်ထက်ကနေဦးသိန်းစိန်လက်ထက်တိတ်ဟာတရုတ်နိုင်ငံကိုအကူတဲ့လမ်းကိုသွားခဲ့ကြတယ်။အခုကတော့ခုနောက်ပိုင်းမှာအတူပင်ပြောင်းလိုက်အစ်စ်ဦးသိန်းစိန်အစကလေးကစပြီးတော့အမေရိကန်နိုင်ငံကိုအာယုံစိုက်တဲ့လမ်းကြောင်းကိုကျွန်တော်တို့ကတက်လာခဲ့ကြတယ်။ကိုတက်ခါစားရှိသေးတယ်တောင်းလဲဖြစ်တော့ကအဲ့တော့အယူဆရေးရအမြင်မှလည်းကျွန်တော်တို့ပမာဏနိုင်ငံကိုတည်အောင်မှုရှိမှတူယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘယ်လိုဘယ်ကဏ္ဍတွေမှာတည်အောင်မှုရှိမယ်ဆိုတော့ကျွန်တော်တို့နောက်ပိုင်းမှာအချိန်ရသလောက်ဆက်ပြီးတော့ဆွေးနွေးကြအောင်ပါဆိုတော့ဒေါက်တာရံမျိုးသိန်းကရောအခုလိုအမေရိကန်အစိုးရအဖွဲ့တည်သမရသေးရဲ့မူဝါဒအရေးအကြောင်းကပထမမေးခွန်းကမြန်မာနိုင်ငံပေါ်မှာရိုက်ခတ်မှုရှိမယ်လို့ဒေါက်တာရံမျိုးသိန်းယူဆပါသလား
ကျွန်တော်လေ့လာမိသလောက်ပေါ့လေလက်ရှိကျွန်တော်တို့သမ္မတဥပမာလက်ထက်မှာရှိနေတဲ့ဒီအမေရိကန်မြန်မာဆက်ဆံရေးနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ဟိုရော့ကျသွားနိုင်တယ်လို့ကျွန်တော်ကယူဆပါတယ်။ဒါပေမဲ့လက်တလုံးပေါ့လေအခုတွေ့ရတဲ့သတင်းတွေအရကြည့်မယ်ဆိုလို့ရှိရင်တော့ဒေါ်နယ်ထရမ့်ကလည်းပဲအာရှကိုတော့စိတ်ဝင်စားနေတဲ့အရေးအကြောင်းတွေတော်တော်များများတွေ့နေရပါတယ်။အဲဥပမာအဖြစ်ဟိုဒီနေ့မှာဟာဒေါ်နယ်ထရမ့်ကကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဖုန်းပြောဖို့ရှိတယ်အဲ့တော့အိန္ဒိယဝန်ကြီးချုပ်ကိုဖုန်းပြောဖို့စီစဉ်နေဆိုတဲ့အပိုင်းမှာကျွန်တော်အမြင်အားဖြင့်ဒီတရုတ်နိုင်ငံကို ိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့ပေါ့လေ containment policy ကိုဆက်ပြီးတော့အကောင့်ထဲပို့ဖို့ရည်ရွယ်တဲ့ခြေလှမ်းလို့ကျွန်တော်ကတော့နားလည်ပါတယ်နောက်ပြီးတော့မနေ့ကအာဒီကျွန်တော်တို့ American အစိုးရကနေပြီးတော့ဒီတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးဒီသတင်းမီဒီယာတွေကိုပြောကြားခဲ့တဲ့အနေအထားကိုရှိမယ်ဆိုရင်လေတောင်တရုတ်ပင်လယ်မှာဒီနိုင်ငံတကာရေပိုင်နက်ကို American အနေနဲ့သူ့ရဲ့အကျိုးစီးပွားအဖြစ်သတ်မှတ်ပြီးတော့ကာကွယ်မယ်ဆိုတဲ့သဘောမျိုးပြောလာတာတွေတွေ့ရပါတယ်အဲ့ဒီအခါကျတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုကျဆင်းနိုင်တော့လဲပဲဒေါ်နယ်ထရမ့်အစိုးရအနေနဲ့အာရှတနည်းအားဖြင့်တော့အရှေ့အာရှနေတော့အရှာအပေါ်မှာစိတ်ဝင်စားမှုတော့မြင့်မြင့်မာမာရှိလာနိုင်တဲ့အရေးအယောင်တွေကိုတွေ့ရပြီးတော့အဲ့ဒီစိတ်ဝင်စားမှုမှာတနည်းနည်းတစ်စင်းပါမြန်မာနိုင်ငံကလည်းပဲအတိုင်းအတာတစ်ခုထိတော့ပတ်သက်လာနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်တော်တော်မျိုးသင်းပြောတဲ့အထက်မှာစိတ်ဝင်စားစရာနှစ်ချက်ပါတစ်ချက်ကတောင်တိုးပင်လယ်ကိစ္စနောက်တစ်ချက်ကအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတထရမ့်နဲ့ဖုန်းပြောမယ်ဆိုတဲ့ကိစ္စပေါ့လေတကယ်ကတော့အမေရိကန်မှာသမရတစ်တက်ပြီဆိုတော့ကဘာကောင်းဆောင်တီးတီးနဲ့ဖုံပြောကြတာတော့အစင်လာထုံးစံတစ်ခုပါပဲတော်တော်လေးမြူသိန်းသူမဲ့ချက်ကစိတ်ဝင်စားစရာပါကျွန်တော်ဒီစီဇန်အတွဲဒီမြန်မာနိုင်ငံမှာဟဲ့လားကျွန်တော်တို့အဓိကနေရာမှာရှိနေတဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့အဓိကနေရာမှာရှိနေတဲ့လူပြောလို့ရတဲ့လူပုဂ္ဂိုလ်တချို့စီကကျွန်တော်တို့ရဲ့သုံးသက်ချက်တွေကိုကျွန်တော်ဒီစီဇန်မစခင်မှာဖုန်းနဲ့ဆက်ပြီးတော့သူတို့မဲ့ချက်တွေကျွန်တော်ယူထားပါတယ်လူ9ယောက်ကျွန်တော်ယူထားပါတယ်အဲ့ဒီအထက်ကပထမဦးဆုံးအမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းရဲ့အမြင်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပါ10မိနစ်ရှိပါလေ
ကျွန်တော်တို့ကလေလုံးလုံးစေအချိုးအလစ်ဖွဲ့ပြီးတော့ဖြစ်နေတဲ့အခြေအနေမှာဒီလောက်စိုးရိမ်စရာမရှိဘူးလို့ထင်တယ်။ဘာလို့ဆိုသူပြောနေတဲ့ American First ဆိုတာက American First စက္ကန့်ပါ။နော်ဒီလိုမျိုးမေးရမယ်။နော်တရုတ်သားနိုင်ငံရေးအရာပြောတဲ့ဇာတ်ကားလို့ကျွန်တော်အဲ့လိုပဲယူဆတယ်တကယ်လက်တွေ့မှာဘယ်နိုင်ငံမှမိမိနိုင်ငံသားတွေကိုစက္ကန့်မထားပါဘူးနော်အဲကျွန်တော်အဲ့လိုပဲပြောချင်ပါဘူးအကျွန်တော်တို့နိုင်ငံအနေနဲ့ကတော့နော်တောက်လျှောက်ဒီအမေရိကန်ဆိုအမတိုင်ရင်ရှေ့အစိုးရတွေမှာဒီနိုင်ငံသားတမရနိုင်ငံညာဝန်ကြီးတွေ့လိုက်ဆုံလိုက်တလန်တခါနခါဒီလိုအများကြီးတွေ့နေရတယ်အခုနောက်ကိုရုပ်ပြည့်တွေ့မှာမဟုတ်အခုနောက်လို့သူကအမေရိကန်ဖတ်လို့ပြောထားတဲ့အတွက်ကြရင်ရောသွားမယ်။ဒါမလို့ American First ဆိုမယ် American Second ဘယ်တမရမှမထားခဲ့ဘူး။အဲ့ဒါကိုလည်းကျွန်တော်ပြန်ကြည့်ရမယ်။ကျွန်တော်တော့အဲ့လိုပဲစဉ်းစားတွေ့ခေါ
်တယ်။ Rodin Sui ဥညာဝင်ကတော့တိတ်ပြီးတော့ဒီအခြေအနေကစိုးရိမ်စရာမရှိသေးဘူး။ဟလာလက်တွေ့လည်းပဲဘယ်လိုဖြစ်လာမယ်ဆိုတာတော့မသိကြဘူးပေါ့လေ။နိုင်ငံရေးကပြောတယ်လို့ယူဆတယ်။ Rodin Sui သဘောတူပါသလား။စိုးရိမ်စရာမရှိဘူးလားခင်ဗျာ
။ Okay ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်ကတော့စိုးရိမ်စရာမရှိဘူးမရှိနိုင်ဘူးလို့ကျွန်တော်ယူဆပါတယ်တိုးတော့ဟိုသူကြီးလှုပ်လာမဲ့အမေရိကန်ပထမဆိုတဲ့တဲမှာဒီအမေရိကရောက်နေတဲ့မြန်မာနိုင်ငံသားသိကနန်းတွေရောနောက်တစ်ခါအကူကြီးပေါ့အကူကြီးပေးမဲ့ကိစ္စတွေတချို့ဟာတွေသူဒေါ်နယ်ထရမ့်မှာရှော့မယ်ရှော့တော့ကကျွန်တော်တို့မြန်မာနိုင်ငံလည်းပါကောင်းပါနိုင်တယ်နောက်တစ်ခုပေါ့ဟိုအယူအဆရေးရပါပဲဟိုအမျိုးသားရေးမျိုးချစ်စိတ်ကိုနိုင်ငံကိုလူမျိုးဆိုတော့အဲဦးစားပေးမှုပေါ့နော်နှုတ်အဖြစ်ဖြစ်စီနိုင်ငံရေးစလိုဂန်အရာဖြစ်စီတင်လာတာကတော့ကျွန်တော်တို့နိုင်ငံတော့ကတော့သိကောင်းတဲ့အလားအလာမရှိဘူ
း
ကျွန်တော်တို့ကအဲချစ်ချစ်ခင်ခင်ရင်းနှီးနှီးနဲ့ဟလာဘာလို့မတူပေဘူးလို့နေရဖို့ကြိုးစားနေစေကာလာမှာအဲ့ဒါလို့လှုပ်လာတာဟာအစိုးရောက်တဲ့အယူအဆတစ်ခုကိုတင်လာသလားကျွန်တော်အဲ့ဒါတော့ဆိုရပါတ
ယ်ဟုတ်ကဲ့ဆရာရော်ဒင်းစီတုံတက်တဲ့တုံတက်ချက်လူမျိုးကျွန်တော်စီမှာမှတ်ချက်ပေးထားသူအူကတုံတက်ထားတာရှိပါတယ်နောက်ပိုင်းကျတော့ကျွန်တော်တို့အဲ့ဒါကြားကြပါမယ်ဆိုတော့ဒေါ်လာမျိုးသိန်းကပြောတဲ့အထက်မှာတောင်တိုးပင်လယ်နဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့အစည်းကအမေရိကန်အစိုးရအဖွဲ့အစည်းကပြောတဲ့ကိစ္စအိန္ဒိယနဲ့ဆက်ဆံရေးတရုတ်ကိုဟလာထိန်းချုပ်ပေါ့လေချုပ်ထားတဲ့ containment ပေါ့ချုပ်ထားတဲ့မူဝါဒနဲ့ဆိုတော့အက်တီဟာတွေကပြီးခဲ့တဲ့အစိုးရတဒံဖြစ်ခဲ့တဲ့အခြေအနေတွေနှိုင်းရှင်နေဆိုရင်အဲ့ဒီအခြေအနေတွေဆိုကြပါစို့တောင်တိုးပင်လယ်ရေးကိစ္စပဲဖြစ်ဖြစ်အိန္ဒိယနဲ့ဆက်ဆံရေးကိုပိုတိုးအောင်လုပ်ပြီးတော့တရုတ်ကိုထိန်းဖို့လုပ်တာပဲဖြစ်ဖြစ်အဲ့ဒါတွေကမြန်မာနိုင်ငံလိုနိုင်ငံမျိုးအတွက်အပေါင်းလက္ခဏာဆောင်တဲ့တည်ရောက်မှုတဲ့အနှုတ်လက္ခဏာဆောင်တဲ့တည်ရောက်မှုပုံမဖြစ်နိုင်ဘူးလားဒေါက်တာရံမျိုးသိန
်းအဲကျွန်တော်အမြင်ကတော့လက်ရှိပေါ့လေဒီအစိုးရတည်ရဲ့အမေရိကန်အစိုးရတည်ရဲ့တောင်တိုးပင်လယ်နဲ့ပတ်သက်ပြီးတော့ဒီထုတ်ဖော်ပြောကြားချက်ကနည်းနည်းတော့ပြင်းထန်တယ်လို့ယူဆလို့တော့ရပါတယ်အဲ့တော့တစ်ချိန်တည်းမှာပဲသူက နောက်တစ်ရက်မှာကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဒီတယ်လီဖုန်းနဲ့စကားပြောဖို့ပြင်ဆင်နေဆိုတော့တနည်းအားဖြင့်တော့ဒီတရုတ်နိုင်ငံကိုသူကနည်းနည်းဟို push လုပ်လိုက်တဲ့သဘောပေါ့လေတွန်းလိုက်တဲ့သဘောတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒါလည်းပဲခုနပြောသလိုပေါ့လေဟိုနိုင်ငံရေးရပြောမယ်ဆိုရင်ဒါလည်းပဲဟို searching fire လုပ်ကြည့်တဲ့သဘောလည်းပဲဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်တော့ဟိုကျွန်တော်တို့နိုင်ငံအနေနဲ့ကတရုတ်နိုင်ငံရောအိန္ဒိယနိုင်ငံရောနဲ့အနေနဲ့ချင်းတိဆက်မီနိုင်ငံဖြစ်တဲ့အခါကျတော့အဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့အရေးပါမှုကိုเนาะကျွန်တော်တို့အစိုးရအဖွဲ့ကเนาะကျွန်တော်တို့လွှတ်တော်တွေကနေတိဆောက်နိုင်ဖို့လည်းလိုတယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့နိုင်ငံရဲ့အခမ်းကဏ္ဍเนาะကျွန်တော်တို့နိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုကျွန်တော်တို့ကအမေရိကန်တစ်ဖက်သေးကိုပဲကြည့်နေလို့မရဘဲနဲ့ကိုယ့်ဘက်မှာလည်းပဲကိုယ့်ကိုယ်ကိုเนาะဟိုမဟာဗျူဟာမြောက်အနေထားတစ်ခုကိုရောက်အောင်တိဆောက်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ
့ဥပမာဒီအမေရိကန်ရဲ့ဒီအစိုးရအပြောင်းလဲမူဝါဒအပြောင်းလဲကိုလိုက်ပြီးတော့ကမ္ဘာနိုင်ငံတွေအားလုံးဟာသူတို့ရဲ့မူဝါဒတွေကိုထိန်းကြီးရတဲ့သဘောရှိတယ်ဆိုတာကတော့ဟိုကျွန်တော်အမြင်အားဖြင့်တော့ဒါရှောင်လဲလို့မရဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုနောက်တူးရဲ့မှတ်ချက်ကိုကျွန်တော်ဆက်နားထောင်ရပါသူကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာနိုင်ငံအရေးကိစ္စတွေကိုစောင့်ကြည့်လည်လာနေတဲ့ဦးစော်မင်းဖြစ်ပါတယ်32စက္ကန့်ရှိပါတယ
်ကျွန်တော်တို့ကတော့ဒီတင်းတွေကြားတော့ဘေးကနေဆင်းလာကြည့်တဲ့အခါတော့ဘာတော့ပြည်လဲဆိုတော့ဒီ economy နဲ့ပတ်သက်တာတော့ကျွန်တော်လည်းမကျွမ်းကျင်ဘူးသိလည်းနားမလဲတော့မပြောတတ်ဘူးပေါ့ဗျာဒါပေမဲ့ဆိုတော့ပြောသလိုဘာဒီမှကျွန်တော်တို့ရှိမှလာရဲခံနိုင်ရဲ့ဆိုတော့ဒွန်ထရန့်ရဲ့အမျိုးသားရေးပြင်ထန်တဲ့ဝါဒယူဆတာကျွန်တော်ဘာမှဒီမှလာရဲခံနိုင်တယ်အဲဒါကြောင့်မလို့အထူးသဖြင့်တော့ခြေနက်ကမှလူမျိုးမှုတူပါလားမပြေလူတွေကိုနည်းခွဲခွဲခြားခြားဖိဖိနေနေလုပ်တဲ့လုပ်ချင်တဲ့အုပ်စုတွေပုံပြန်ကောင်းထောင်လာနိုင်မလားပေါ့ဘာမှဒီမှအဲ့လိုတော့ဆိုရင်လေ
ဒါကထိုင်းနိုင်ငံအခြေစိုက်မြန်မာရေးလိလာစောင့်ကြည့်နေတဲ့ဦးစော်မင်းပါဒါကနောက်တူကကျွန်တော်တို့လက်ရှိမှာတော့ထိုင်းနိုင်ငံမှာပဲအခြေစိုက်ထားတဲ့ AIWD သတင်းဌာန AIWD သတင်းဌာနကိုဒီထောင်သူနဲ့လက်ရှိ editor ဖြစ်တဲ့ဦးအောင်စောရဲ့အမြင်ကိုတစ်ဆက်တည်းနောက်ထောင်ကြည့်ရအောင်ပါ10မိနစ်စက္ကန့်50လောက်ရှိပါတယ
်ခံကြတော့ဒီအနေရှိတယ်ပေါ့နော်အနေရှိလို့လည်းပြဆန္ဒပြမှုတွေအမေရိကန်တစ်ခုလည်းမဟုတ်ဘူးတကမာလုံးမှာဖြစ်နေတာပေါ့လေနော်ဒီ PPP ကိစ္စတွေအပြုံးနဲ့ကိစ္စတွေမြန်မာ့အစ်မတို့မြေကိစ္စအရေးအဲဒီကတော့အဲဒီဆိုဂျိုနဲ့ပတ်သက်ပြီးတရားမှုတွေအများကြီးရှိနေတယ်အပြူရင်းနိုင်ငံရေးရလည်းမဟာပြာကြတဲ့နိုင်ငံရေးရလည်းအာရှမှာဆိုရင်ကျွန်တော်တို့နိုင်ငံပေါ်မှာတရားမှုတွေအများကြီးရှိနေတာပေါ့ကျွန်တော်တို့အခုမှတော်တော်ကြီးစီးအပြီးခွင့်လေးစာမြန်မာသားရှိသေးတယ်အဲဥပမာလက်ထက်မှာဆိုရင်မြန်မာပြည်ဟာဥပမာအဲ့ဒီအကက်ဖိုင်းဒီ success story ဆိုပြီးတော့နိုင်ငံတိုင်းပေါ်လာရအောင်ပြင်းနေဆိုပြီးတော့ပြည်သူခံရတာပေါ့လေဒါပေမဲ့အဲအချိန်နဲ့အဟုန်နဲ့ဆက်ပြီးသွားမယ်ကိစ္စမှာ Trump အခု administration လက်ထက်မှာကြာမှာအချိန်ရောက်သွားမယ်ဆိုရင်ကျွန်တော်တို့ခံစားရမယ့်အပိုင်းတွေအစိုးရတွေညာနံပါတ်၁ကတော့ပြုတ်ခဲ့အာဩဇာနာပုံပြီးကြီးလာမှာကျွန်တော်တို့မြင်ရမယ်အမျိုးတော်ဒီပေါ်ပေါ်လေဒါအပြင်ကျွန်တော်တို့ကဒီပြည်ုပ်နဲ့အိန္ဒိယတက်မှာရှိရတဲ့ကြောင့်ကျွန်တော်တို့ကဒီအနောက်နိုင်ငံတွေအထူးသဖြင့်အမေရိကပေါ်တဲ့နောက်နိုင်ငံတွေဆက်ဆံရေး rebalance and you know near the color change green that team near the color change အဲ့လိုကာလအချိန်ကြာမှာခံလာရောက်လာတယ်ပို့ပြီးတော့ isolation နဲ့ပတ်သက်တာတွေပို့ပြီးတော့ inward looking ဖြစ်တဲ့ကိုယ့်ရဲ့အကျိုးစီးပွားကိုကြည့်ရတာတွေပို့ပြီးတင်လာတဲ့အတွက်ကြောင့်နာပြည်သက်ကတော့စိုးရင်ကြီးရှိတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့ Trump ကိုကြိုက်တဲ့သူတွေလည်းရှိမှာကျွန်တော်ဒီထဲမှာ Trump ကဒီကဲကိုဟာလာ referral line ပေါ့ဗျာကဲကိုလေရအစွန်ရောက်တဲ့ကိစ္စတွေကိုပေါင်းကြည့်တဲ့ကိစ္စဒီမိုကရေစီနဲ့လူ့ခွင့်ကိုပြောတဲ့ကိစ္စတွေကြည့်ပြီးတော့သဘောကျနေမဲ့ဥပဒေတွေဒီလိုနဲ့ဒီမှာရှိနေတယ်ကျွန်တော်သုံးသပ်ပါတယ
်ဆိုတော့ဒီဦးစောမင်းနဲ့ဦးအောင်စိုးတို့နှစ်ဦးစလုံးရဲ့သုံးသပ်ချက်ထဲမှာဒီနည်းနည်းအစွန်ရောက်တယ်လို့ကိုကိုဂျိုးစီဝါကာကွယ်ရေးမူဝါဒအရာပေါ့နော်လူမျိုးအရာနည်းနည်းအစွန်ရောက်တယ်လို့ယူဆလို့ရတဲ့သဘောထားတွေကမြန်မာနိုင်ငံပေါ်မှာလည်းရိုက်ခက်လာနိုင်ခြင်းရှိတာကိုစိုးရိမ်တဲ့အရေးလက္ခဏာမျိုးတွေသူတို့ပြောသွားပါတယ်ဆရာဒေါက်တာတင်းစွေကူကပြောတဲ့ထဲမှာလည်းဆရာဒေါက်တာတင်းစွေမှာဒီစိုးရိမ်ချက်လေးရှိပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံတွင်းကအစိုးရလွတ်တော်လူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စအပေါ်မှာဘယ်လိုသတိထားပြီးတော့ကြိုတင်ပြင်ဆင်လှုပ်ဆောင်တာတွေရှိသင့်တယ်လို့ဆရာဒေါက်တာတင်းစွေအကြံပေးချင်ပါတယ်
โอเคပရမတ်ချက်ကတော့ဗျာအစွန်းရောက်မှုမှာကျွန်တော်မြင်တဲ့နောက်အစွန်းတစ်ခုလည်းရှိသေးတယ်ခင်ဗျာသူကအမေရိက ဥစားပေးအမေရိကန်ပထမနဲ့တို့တို့လူမျိုးမှတို့လူမျိုးသူမကြောက်ရင်အမေရိကန်ဆာမျိုးသားနေဆိုတာတော့တော့ကိုရှိတယ်ဆိုတော့ဒါကသူ့နိုင်ငံအတွက်ဖြစ်တာကတိတ်ကြီးဟိုကျွန်တော်တို့အတွက်ပြဿနာမကြီးဘူ
းဟုတ်ကဲ့
အဲ့ဒီမဲ့အဲ့ဒီမဲ့အမေရိကန်မှာအပါဝင်ပေါ့ကမ္ဘာအနောက်နိုင်ငံတွေတနည်းဖြင့်ချမ်းသာတဲ့ပွန်လင်းတဲ့နိုင်ငံတွေမှာပွန်လင်းမှုဆိုတဲ့ラインကအလွန်များလာတဲ့အချိန်ကာလတစ်ခုကိုတော့ဒေါ်နယ်ထရမ့်ရဲ့ policy တွေကတစုံတရာရပ်တန့်နိုင်တဲ့အတွက်ကတော့ကျွန်တော်အဲ့ဒါတော့နည်းနည်းအပေါင်းသဘောကျွန်တော်မြင်တယ်။နောက်ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံမှာဒေါ်နယ်ထရမ့်ပြောတာတွေကိုဖတ်ပြီးတော့ကိုလိုရဆွဲပြီးတော့ပေါ့နော်ဟိုဒီဟိုကိုကိုမကိုငရုဟာမငရုဆိုတဲ့အယူဆကိုဒီနေ့အပြင်ဘာသာပြန်လွဲပြီးတော့ကောက်ပြီးတော့လုတ်ကြမဲ့လူတွေပမာပြီးမှရှိနိုင်တဲ့အခုတည်းတော့အတန်ကြားနေတော့အဲ့ဒီတော့ကတော့ကျွန်တော်ဆိုရင်နောက်တစ်ကမ္ဘာလုံးဆိုင်ရာပုံနှမှုအစွန်းရောက်မှုကတစုံတရာထိမ့်သွားမှာတော့ကျွန်တော်ကနည်းနည်းသဘောကျတယ်ကျွန်တော်နဲ့နိုင်ငံအတွက်ကတော့ဟိုဘာသာပြန်မှားပြီးတော့တလွဲလိုက်ကြမလားလို့တော့ကျွန်တော်ဆိုရင
်ဟုတ်ကဲ့ပါခင်ဗျာဒီအတွက်ကတော့သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေပညာရှင်တွေအများကြီးကြိုးစားအားထုတ်ပြီးတော့အမှန်တိုင်းသိအောင်မြင်အောင်တွေးနိုင်အောင်တော့လုပ်ကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်အခုမှတ်ချက်ပေးယူထားတဲ့သူနှစ်ဦးကြံပါသေးတယ်နှစ်ဦးစလုံးကိုကျွန်တော်တို့ဆက်ပြီးတော့နောက်ထောင်ကြအောင်ပါတဦးကဦးအောင်သူငိမ့်ပါမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာရဲ့တင်နန်းဒါရိုက်တာဖြစ်ပါတယ်သူရဲ့မှတ်ချက်က1မိနစ်18စက္ကန့်ရှိပါတယ်ခင်ဗျာ
အထူးသဖြင့်တော့ဗောနော်ဒီအခုလက်ရှိအမေရိကန်သမ္မတစစ်ကဒီသူ့ရဲ့ကိုဂျိုးစီးပွားကာကွယ်ရေးဟိုပုံစံမျိုးနဲ့သွားဖို့ပုံများပါတယ်ကျော်အဲ့လိုအနေထားမှာကြာတော့ဘာဖြစ်လာလဲဆိုတော့အရင်တစ်ချိန်လုံးကကျွန်တော်တို့ဒီမိုကရေစီထွန်းကားရေးတို့နောက်တစ်ခါ globalization ခေါ်တဲ့ဒီကမ္ဘာလွှမ်းပတ်ဒီဆက်သွယ်ရေးဆက်ဆံရေးပုံစံမျိုးတွေဗောနော်ကျော်အဲ့ရနေပြီးတော့ပြန်ဆုတ်သွားမဲ့ပုံစံမျိုးများပါတယ်အဲ့တော့နောက်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့အနေထားမှာတော့အထူးသဖြင့်တော့တရုတ်နိုင်ငံအရေးကြီးပါတယ်အဲ့တော့သမ္မတအဲ့ဒါအခုဒေါ်နယ်ထရမ့်မှာဒီတရုတ်နိုင်ငံပေါ်ဘယ်လိုသဘောထားမှာလဲဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဒီကြံတဲ့ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေပေါ့ဗျာဆိုတော့ဒီအပေါ်မှာလည်းဘယ်လိုအလေးထားမလဲပေါ့နော်ဆိုတော့ဒီအချက်တွေကကျွန်တော်တို့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အခုအနေထားမှာတော့တွေ့ရတဲ့အနေထားကတကယ်လို့ဒီအမေရိကန်ရဲ့ခြေရာတွေပေါ့ဗျာဒီအာရှတိုက်ကဆုတ်သွားမယ်ဆိုရင်တရုတ်ကပိုဩဇာကြီးလာမယ်အနေထားရှိတယ်ဒီတချို့ကျွန်တော်တို့ဖိလစ်ပိုင်တို့ထိုင်းတို့မလေးရှားတို့စသဖြင့်ဒီနိုင်ငံတွေတောင်မှဒီတရုတ်ဘက်ကိုပြေးပြီးတော့ဘာခေါ်မလဲဆက်ဆံရေးတိုးလုပ်နေတဲ့အနေအထားတွေတွေ့ရပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဟို democratization ခေါ်တဲ့ democracy ထွန်းကားရေးအကူအညီတွေပေါ့ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်လို့ American သမ္မတတစ်ကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်ဒါမှမဟုတ်လည်းပေးတဲ့အထောက်ပံ့မျိုးတွေကိုလျှော့ချတဲ့အနေအထားမျိုးလည်းဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဒါကဦးအောင်သူငိမ့်မှာနောက်တူးကလည်းပဲဒီအဖွဲ့ကပါပဲမဟာဗျော်နဲ့မူဝါဒလိလာရေးအဖွဲ့မြန်မာကအပွန်ဆောင်ဒါရိုက်တာနဲ့တည်ထောင်သူတူဦးဖြစ်တဲ့ဦးမင်းစင်ရဲ့အမြင်ပါ1မိနစ်ကြော်ကြော်လေးရှိပါတယ်
ဒီ Donald Trump ရေပေါ့နော်ဒီမနက်ကျလာတဲ့နောက်ပိုင်းမှာဒါတော့ကပါလုံးကဒါအာရှတစ်ကတစ်ခုလုံးကရက်ခတ်မဲ့ပြီးဆိုတော့ဒီမနက်ကလည်းရက်ခတ်မှုကြီးကြီးရှိနေပါတယ်ဒီမနက်ကကိုယ်တိုင်ကလည်းဟိုဆိုရတဲ့နောက်ပိုင်းမှာဒါပို့ထွန်းတောင်းစင်တော့ပေါ့နော်ပို့ပြီးတော့ဒီကပါလုံးနဲ့ချစ်ဆက်ပြီးတော့ဟိုစီးပွားရေးရောနိုင်ငံရေးရောအကူအညီရောလုံခြုံရေးရောပေါ့နော်ပတ်ပေါင်းစုံနဲ့ချစ်ဆက်ပြီးလုပ်ချင်စိတ်ခင်ရင်းရှိလာတဲ့ကလာမျိုးမှာလည်းပြန်ပြောင်းစတဲ့အခုလိုမျိုးကကပအကြီးရတယ်ဒီနောက်ဆုံးသွားမယ်ဆုတ်ခေါ်သွားမယ်ဆိုရင်ဘာသာမျိုးဟာဒီနိုင်ငံတို့ကတော့အကြီးကျယ်ကြီးကျယ်နေပါတယ်အထူးသဖြင့်ပေါ့လေဒီလိုမျိုးအရှာဒီကရဲမှာလုံခြုံရေးရနိုင်ငံရေးရအာဏာလီဟာနေတော့မျိုးဖြစ်သွားတဲ့ခံမျိုးမှာဟိုအမေရိကန်ပြည်အောင်စုစားမှာတရုတ်ကပို့ပြီးတော့အားကောင်းလာတယ်နော်ဟာအမေရိကန်ပြည်အောင်စုရဲ့ဆုတ်ခေါ်မှုဟာတရုတ်ကိုလမ်းဖွင့်ပေးလိုက်သူဖြစ်သွားနိုင်တယ်ဆိုရင်အမြင်မျိုးလည်းရှိပါတယ်အဲ့တော့အဲ့လိုမျိုးဆန်ဒီကြရမှာတရုတ်ရဲ့အင်ဂျင်ဖြစ်တဲ့မြန်မာနိုင်ငံတို့ကတော့အဲ့ဒီပြည်ကိုအဓိကရင်ဆိုင်မှာဖြစ်ပါတယ
်ဒါကဦးမင်းစင်ပါဆိုတော့ဒရိုင်မျိုးသေးစိုးရင်စရာရှိတယ်လို့သုံးသက်ကြတာကြားစရာရှိတယ်လို့စိုးရင်စရာမရှိပါဘူးလို့သုံးသက်ကြတာလည်းရှိတယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ဒီအမေရိကန်လိုနိုင်ငံကြီးရဲ့မူဝါဒကြီးရအပြောင်းအလဲကိုလှမ်းကြည့်ပြီးတော့ကြိုတင်ပြင်ဆင်တာတချို့လှုပ်ထားတင်သလားဒါမှမဟုတ်ရင်အေးအေးဆေးဆေးပါပဲဒီတိုင်းပါပဲဆိုပြီးတော့ဒီတိုင်းပဲပုံမှန်အတိုင်းဆက်သွားနေတင်းသလားဘယ်လိုယူဆပါသလဲ
ကျွန်တော်မြင်တာတော့အစိုးရကိုကျွန်တော်တို့လွှတ်တော်နောက်ပြီးတော့ကျွန်တော်တို့ရပ်ဖက်အဖွဲ့အစည်းတွေရောပေါ့ဒီအမေရိကန်အစိုးရတည်ရဲ့မူဝါဒတွေကိုစနစ်တကျလေးလာစောင့်ကြည့်ပြီးတော့တော့ကိုယ့်ရဲ့မူဝါဒတွေကိုယ့်ရဲ့လုပ်ငန်းစဉ်တွေကိုယ့်ရဲ့ဗျူဟာတွေနဲ့ပြန်ပြီးတော့ချိန်ထိုးကြည့်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဥပမာလက်တလောပဲပေါ့လေ ဥမာကျွန်တော်တို့အမေရိကန်က TPP ကနေခလာကျွန်တော်တို့ထွက်မယ်လို့ဆုံးဖြတ်ပြီးတဲ့အချိန်မှာကျွန်တော်တို့တရုတ်က TPP ကိုဥဆောင်ဖို့ဥတီလာတာကိုတွေ့ရပါတယ်အဲ့ဒီအချိန်မှာဂျပန်ကတရုတ်ဥဆောင်မှုကိုမင်းဆန်မဲ့သဘောမျိုးရှိနေပြီးတော့ဂျပန်ရဲ့ယူဆကတော့အမေရိကန်ကိုပြန်ခေါ်ဖို့ဆိုတဲ့စဉ်းစားချက်ဖြစ်ပြီးတော့ဩစတြေးလျရဲ့ယူဆကတော့တရုတ်ကိုဥဆောင်စေချင်တဲ့ဘက်ဖြစ်နေပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ခုနတုံးတက်သွားတယ်လို့ပဲတကယ်လို့သာအမေရိကန်အနေနဲ့ဟိုဒေါ်နယ်ထရမ့်အနေနဲ့ဒီပုံစံမျိုးပေါ့လေနိုင်ငံရေး policy မှာဒီပုံစံမျိုးဆက်သွားမယ်ဆိုရင
်
ကျွန်တော်အများအပြားကျွန်တော်တို့ပတ်ဝန်းကျင်မှာတရုတ်ရဲ့ဩဇာမြင့်တက်လာဖို့အလားအလာများတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာတော်ဒင်းဆွေကရောမြန်မာနိုင်ငံအနေနဲ့စိုးရိမ်စရာမရှိပါဘူးဆိုပြီးတော့ဒီတိုင်းလေးပဲဆက်သွားနေတင်သလားကြိုတင်ပြင်ဆင်မှုတချို့လှုပ်ထားတင်တာတင်ပါသလားဆရာ
လှုပ်ထားတင်တယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့ခုနဆွေးနွေးကြသလိုပေါ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ချက်လက်တွေဒါအပန်းနေပဲနောက်တစ်ခါဒီတဲ့ပုံကဲပြီးတော့ကျွန်တော်တို့အာမြောက်ကိုရီးယားကိစ္စတို့ထိုင်ဝမ်ကိစ္စတို့ကလည်းကျွန်တော်တို့နိုင်ငံအပေါ်မှာဟိုတဆုံတရာတက်ရောက်နေတယ်နောက်တစ်ခုကဟိုကြည့်လိုက်ရင်အဲ့ဒါအနောက်နိုင်ငံဒီမိုကရေစီပွန်လင်းလွတ်လပ်တဲ့ဒီမိုကရေစီမှာအမေရိကကရှေ့ကဟိုဦးဆောင်လာခဲ့တဲ့ရာစုနှစ်တွေများပြီဒါပေမဲ့အခုဒေါ်နယ်ထရမ့်ကြတော့တမျိုးလူတွေစဉ်းစားမှုကိုဖွင့်ပေးလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါတော့သဘောချလိုက်တယ်လို့ပဲစဉ်းစားလာကြလိမ့်မယ
်ဟုတ်ကဲ
့အမေရိကန်ဒီမိုကရေစီဆိုတာဒါလို့ပါလားအာဒီလိုကြီးတဲ့မဟုတ်ဘူးဒီလိုလဲရှိသေးတယ်ဆိုတော့အမြင်သစ်တွေကိုစဉ်းစားလာကြမယ်ဖတ်လာကြမယ်လေ့လာကြမယ်တနည်းအားဖြင့်လူငယ်လူရွယ်တွေအတွက်ဟာစဉ်းစားလမ်းကိုဖွင့်ပေးတဲ့အတွက်ကတော့ကျွန်တော်ကကျေးဇူးတော်ဟုတင်တယ်ခင်ဗျဒါမှမဟုတ်အနာကမြန်မာနိုင်ငံမျိုးဆက်ဟာဟာတက်ချွာတကယ်ကိုတက်ချွာတဲ့နိုင်ငံကြီးအမြင်နိုင်ငံကအ
မြင
်ရှိလာမှဖြစ်တဲ့အတွက်ဒါကိုတော့ကျွန်တော်ကတော့ဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ပါခင်ဗျတရားလီလိုင်းအစီအစဉ်အချိန်ပြည့်ပြီမို့ဒီမှာပဲအဆုံးသတ်ပါရစေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျ